မာနိုင်ငံမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေပေါ်ပေါက်လာပြီးနောက်ပိုင်းကမ္ဘာလှည့်ခီးတဲ့လုပ်ငန်းတွေဘယ်ခေတ်ဘယ်ခါနဲ့မှမတူအောင်ဖွံ့ဖြိုးတိုးတက်လာပြီးခီးတဲ့တွေအများအပြားမြန်မာနိုင်ငံကိုလာရောက်လည်ပတ်နေကြပါတယ်။ဒါပေမဲ့လည်းမကြသေးခင်လပိုင်းတွေအတွင်းပေါ်ပေါက်ခဲ့တဲ့လူမျိုးရေးဘာသာရေးအသွင်ဆောင်တဲ့အကြမ်းဖက်မှုတွေကြောင့်ခီးတဲ့လုပ်ငန်းပေါ်မှာထိခိုက်သွားမှာကိုစိုးရိမ်မှုတွေလည်းရှိခဲ့ကြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်ဝါရှင်တန်မြို့တော်ကိုရောက်လာခဲ့တဲ့မြန်မာနိုင်ငံဟိုတယ်နဲ့ခီးသွားလာရေးလုပ်ငန်းဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးထေအောင်ကတော့ဒါစိုးရိမ်စရာအခြေအနေမဟုတ်သလိုခီးသွွားလုပ်ငန်းပေါ်မှာထိခိုက်မှုမရှိပါဘူးလို့ VOA ကိုပြောဆိုပါတယ်ခီးသွွားလုပ်ငန်းတွေဖွံ့ဖြိုးလာနေတဲ့အချိန်ထဲမှာပဲမြန်မာနိုင်ငံမှာဟိုတယ်ကတွေဈေးကြီးတာဟိုတယ်တွေကယူတဲ့တက်ခုကားနဲ့ဝန်ဆောင်မှုအကြားမျှတပါရဲ့လားဆိုပြီးမေးခွန်းထုတ်မှုတွေရှိနေသလိုဒီလိုဟိုတယ်ကတွေကြီးမြင့်မှုကခီးသွွားလုပ်ငန်းပေါ်မှာထိခိုက်မှာဟုစိုးရိမ်တဲ့အကြောင်းပြောဆိုဝေဖန်မှုတွေလည်းရှိနေပါတယ်ဒီကိစ္စကရောခီးသွွားလုပ်ငန်းပေါ်မှာထိခိုက်နိုင်မှာမလားလို့ကျွန်တော်စမေးကြည့်တော့ဝင်းကြီးဦးထေအောင်ကအခုလိုဖြေပါတယ
်ဒါကတော့ဟိုရောင်းလို့အားဝယ်လို့အားသဘောပါပဲအဲ့တော့ဒီဒီမန်းနာများလာတယ် supply ကအားနေတဲ့ခါမှာထုံးစံတိုင်းပဲသူ့တဘာဝပဲပေါ့လေဒီလိုဈေးတက်လာတာရှိပါတယ်ဒါကဟိုမြန်မာနိုင်ငံနေမဟုတ်ဘူးနိုင်ငံတိုင်းမှာဒီလိုပဲဖြစ်နေတာပဲအခုဟောင်ကောင်မှာဖြစ်တယ်အိန္ဒိယမှာဖြစ်တယ်စသည်အပြင်ဒီလိုဈေးတက်လာတဲ့ဟာဖြစ်တယ်ဒါပေမဲ့ဒီ demand နဲ့ supply ကိုညှိပြီးတော့အဲလုတ်တဲ့အခါမှာဘာသတိထားမလဲဆိုရင်တော့ဒီ quality of service ပေါ့အဲ့ဒါကိုကျွန်တော်တို့ကဝန်ဆောင်မှုဟာကိုဟိုရတဲ့ဝင်ငွေနဲ့ဝန်ဆောင်မှုဟာကန့်ညီဖို့လိုပါတယ်သူတို့ပြောတာတော့အခု value for money ပေါ့လေအဲ့ဒါမျိုးဖြစ်မယ်ဆိုရင်ဒါသူ့အနေထားဧည့်သည်အလက်ခံတာပဲဖြစ်ပါတယ်အခုကျွန်တော်တို့စီမှာလည်းဒီလိုပဲဟိုဧည့်သည်လက်ခံနိုင်တဲ့ဝန်ဆောင်မှုမျိုးရောပေးပြီးတော့ယူလို့ရှိရင်တော့ဧည့်သည်တွေအနေနဲ့ဘာမှပြဿနာမရှိပါဘူးအဲ့တော့2017 ဧည့်သည်များလာတဲ့အခါမှာအထူးသဖြင့်ပြီးခဲ့တဲ့12ပေါ့လေအဲ့ဒီအထိတော့အခန်းရေတွဲနဲ့အထူးသဖြင့်ရန်ကုန်မှာအဓိကထားပြီးဖြစ်တာပေါ့လေအဲ့လိုအနေထားလေးရှိခဲ့တယ်ခုဒီဘက်ပိုင်းမှာကျတော့ခန်းနေလဲများလာတယ်နောက်တစ်ခါနိုင်ငံခြားလာတဲ့ဧည့်သည်ကိုပို့ပေးနေတဲ့ဒီလိုအဂိုးဒေါ်လို့ဟာမျိုးအစီအစဉ်နေလဲလောက်လာကြတဲ့ခါကျတော့ဧည့်သည်တွေကအခု local hotel တွေကိုလဲပြန့်သွားပါတယ်ပြန့်သွားပြီးတော့ဒါအခုချိန်မှာတော့ဒီနှစ်မှာတော့ဒီလောက်ကြီးကျွန်တော်တို့ဒီခန်းနဲ့ပတ်သက်ပြီးတော့မကြားတော့ပါဘူးခင်
ခုနဒီဝန်ကြီးပြောသွားတဲ့ဝန်ဆောင်မှုလုပ်ငန်းပေါ့နော်ဝန်ဆောင်မှုလုပ်ငန်းမှာတန်ရာတန်ကြီးဒီကဘာလက်ခီးတဲ့တွေလာရောက်တဲခူတဲ့သူတွေကပေးတဲ့အခချင်းဝင်တဲ့တန်အောင်ဒီတောင်းမှုပြုဖို့ပေါ့လေဒီတောင်းတဲ့အတိုင်းလဲဝန်ဆောင်မှုပေးဖို့အတွက်ထိမ့်သိမ့်မှုစီကံသတ်မှတ်ချက်တွေရောရှိပါသလားခင်ဗျအ
ဲဒါကတော့ကျွန်တော်တို့ကအမြဲတမ်းဒီအထူးသဖြင့်ပုဂ္ဂလိကဟိုတယ်တွေပေါ့နိုင်ငံခြားယင်းနှမြုံနာမှုဟိုတယ်တွေရောပြည်တွင်းဟိုတယ်ရောဒါစုစုပြီးသူတို့ဒါလေးကိုရှင်းပြရတာပေါ့လေရှင်းပြတယ်နောက်တစ်ချက်ကလည်းသူတို့ရဲ့ဝန်ဆောင်မှုကိုမြင့်တင်ဖို့ဟုတ်လားကိုရတာကိုဖိမယူဘဲနဲ့ကျွန်တော်တို့တဖြည်းဖြည်းနဲ့ကိုရဲ့ဝန်ဆောင်မှုကိုမြင့်တင်ဖို့လိုအပ်တဲ့ဒီတိုက်သင့်တဲ့ဟုတ်လားဒီဖြည့်ဆည်းရမယ့်အထောက်အကူပြုပစ္စည်းတွေလုပ်ငန်းတွေဒါလေးတွေကိုထည့်ဖို့ဧည့်သည်ခြေနှံအောင်လုပ်ဖို့တခါလေကိုယ့်ရဲ့နာမည်ပြတ်မသွားဖို့အတွက်အားလုံးဝိုင်းကူးဆိုင်ဖို့ဆိုတာဒါအမြဲတမ်းကျွန်တော်တို့ပြောနေတဲ့စကားပဲဖြစ်ပါခင်
။နောက်ခီးသွားလုပ်ငန်းနဲ့ပတ်သက်လို့ဟိုတိုးတက်တယ်အများကြီးခီးတယ်ဒီများလာတယ်ဆိုတာမျိုးတွေကိုတော့အမြဲတမ်းတွေ့နေရပါတယ်။ကိန်းကနန်းအရာအချိုးအရာဆိုလို့ရှိရင်ပြီးခဲ့တဲ့နှစ်ပိုင်းနေမှာဘယ်လောက်အထိတည်တာသာတိုးတက်လာပါသလဲခင်ဗျ
။ဒီလိုပါအဲကျွန်တော်တို့ကအိုးအရင်ကတော့ခီးစင်တွေကတစ်နှစ်ကိုရောက်တဲ့ဧည့်သည်တွေတက်လိုက်ကြလိုက်နဲ့ထောက်လျှောက်သွားနေတာပေါ့လေအဲလိုသွားနေရကနေ2009မှာနည်းနည်းတက်လာတယ်10မှာနည်းနည်းပိုတက်လာတယ်17မှာတော့အထူးကြဆုံးတက်လာတယ်ဥပမာ17မှာထောက်လျှောက်ပေါ့ဒီလေချောင်းရောကုန်းလန်းရောဝင်တာပြောမယ်ဆိုရင် 8 သိန်းကျော်လောက်တက်လာတယ်အခုပြီးခဲ့တဲ့12ကျတော့ကျွန်တော်တို့တသန်းကျော်ဖြစ်သွားတယ်အခုဒီနှစ်လဲဒီနှစ်ပြောမယ်ဆိုရင်ကျွန်တော်တို့အခုပြီးခဲ့တဲ့ August လမှာမနစ်ကဝင်တဲ့တသန်းကိုကျွန်တော်တို့မှီသွားပြီဖြစ်ပါတယ်အဲ့တော့ကျန်တဲ့၄လသည်ကျွန်တော်တို့ကျော်ဖို့ဝင်ရှိတယ်အဲ့ဒီနှစ်ကျွန်တော်တို့မှန်းထားတာမူလမှန်းထားတာတသိန်း၈တသန်း၈သိန်းနဲ့နှစ်သန်းကြားထဲမှာလို့မှန်းထားတယ်အမေအခုတိုးတက်မှုအရာအခုဝင်လာမဲ့လေချောင်းအသစ်တွေနဲ့ဟဲ့လားပြန်တိုးချဲ့ထားတဲ့ခီးစဉ်တွေနဲ့ဆိုရင်ကျွန်တော်တို့နှစ်သန်းတော့ဒါရလိမ့်မှာဖြစ်ပါတယ်ခင
်ဟုတ်ကဲ့အခုလိုခီးသွွားလုပ်ငန်းတိုးတက်လာနေတဲ့ချိန်ထဲမှာမကြသေးခင်တုန်းကမြန်မာနိုင်ငံမှာ လူမျိုးရေးအသွင်ဆောင်တဲ့ပြိပခါတချို့နေရာတွေမှာရှိခဲ့တော့အဲ့ဒီဒီလိုအကြမ်းဖက်မှုတွေကရောကဘာလက်ခီးတဲ့လုပ်ငန်းပေါ်မှာမထိခိုက်နိုင်ဘူးလားခင်ဗျ။အ
ဲကျွန်တော်တို့ကဘာလက်ခီးတဲ့တဘာဝကတော့ဒီလိုဖြစ်တာသူတို့ကဘာလုံးမှာဖြစ်နေတာမှာနေရာဒေသတိုင်းမှာဖြစ်နေတယ်။အဲ့လိုဖြစ်တဲ့အခါမှာသူသက်ဆိုင်ရာဟိုတန်ယုံနေရာနေဒီလိုဟုတ်လားဒီ travel advisory ပေါ့အဲသူတို့အကြံပြုတယ်ဗျဒီလိုပဲရှိပါတယ်အဲ့တော့ဒါဒီလဲသူကခိတခဏဖြစ်တာတိချက်ကနှိချက်ကတော့သူကဖြစ်နေတဲ့တနေရာပဲဒါတကယ်တမ်းကြည့်မယ်ဆိုရင်အဲ့ဒီနေရာပဲသူကစိုးရင်ရတော့သွားဖို့ရှိကြံတဲ့နေရာတွေကသူတို့ကလဲလို့ရတယ်အဲ့တော့သူတို့ကြီးစင်နေတော့ဒီလောက်လေးလဲတော့သူတို့ကဖြတ်လို့မရှိပါဘူးအဲခါတဲ့ဥပမာအိုးတော့ဖြစ်တဲ့ဟာမျိုးတွေရှိတာပေါ့ကျွန်တော်တို့ဒေသတွေမှာ SARS တို့ H1N1 တို့အဲဒါမျိုးဆိုရင်တော့လေသူတို့စဉ်းစားတာပေါ့လေနော်အခုဒီဟာကတော့ဒါသူတို့စီတွေမှာလည်းဖြစ်နေတာပဲဒီဖြစ်တဲ့နေရာမှာပဲဒါသူတို့အဲ့ဒီနေရာမသွားဘဲနဲ့သူတို့သွားလို့ရတဲ့နေရာတွေကိုသွားနေရင်တော့ဒါအခုကျွန်တော်တို့ဒီဖြစ်ခဲ့တဲ့ဥစ္စာပေါ်မှာကြည့်ပြီးကျွန်တော်တို့ရဲ့ဒီနေ့စဉ်ဧည့်သည်ဝင်တဲ့ growth ကိုကြည့်တဲ့အခါဒီပေါ်မှာထိခိုက်မှုလုံးဝမရှိဘူးဆိုတာတွေ့ရပါတယ
်။ဟိုနိုင်ငံတကာကနေပြီးတော့မြန်မာနိုင်ငံကိုခီးသွားမယ်ဆိုလို့ရှိရင်သတိပေးချက်မျိုးတွေဟိုထုတ်ပြန်တာမျိုးတွေလည်းရှိခဲ့တော့ဟိုအငြင်းရမ်းမဟုတ်တော့မှဒီလိုပြိပခဖြစ်နေတဲ့အချိန်နဲ့အချိန်ကိုက်ထုတ်ခဲ့တာမျိုးတွေရှိတော့ဒါမျိုးတွေကဟိုထိခိုက်နိုင်တဲ့အနေအထားရှိပါသလားမထိခိုက်အောင်ကျူတင်ကာကွယ်တာမျိုးတွေရောလုံဆောင်တာရှိပါသလား
ခင်ဗျတရားနှစ်နည်းရှိပါတယ်တနည်းကကျွန်တော်ဆောင်းရှင်းပြလို့ပဲသူတို့ကတော့ဒါပုံမှန်ထုတ်တာပဲအဲ့တော့ပုံမှန်ထုတ်တဲ့အခါမှာဥပမာနေရာတစ်ခုမှဖြစ်တဲ့ဆိုရင်ဒီနေရာကိုမသွားရင်သူတို့ပြီးတာပဲသူတို့ကြီးစင်ကိုတော့သူတို့လည်းဒါလေးကိုဒီချိန်လေးမှရတဲ့ချိန်ထွက်ကြတာဖြစ်တဲ့အတွက်များသောအားဖြင့်ကတော့ဒါဒီလိုထိခိုက်တာမရှိဘူးသူတို့လည်းမေးတာပဲဟုတ်လားသူတို့ကိုထုတ်ထားပေးမယ်သူတို့ကဒီသက်ဆိုင်တဲ့ဒီနိုင်ငံမှာရှိတဲ့သူတို့ရဲ့အဆက်အသွယ်ကိုမေးတာပဲ။ဟာဒီနေရာတကယ်ဖြစ်လားသွားလို့ရလားမရဘူးလား။ဟာတကယ်မရဘူးဆိုရင်သူတို့တခြားစီစဉ်ကိုပြောင်းစီစဉ်တာပေါ့လေ။ဒီလိုပဲရှိပါရခင်
။ဟုတ်ကဲ့။ဒီကဘာလက်ကြီးတဲ့လုပ်ငန်းဖွံ့ဖြိုးတိုးတက်လာတာနဲ့အများနိုင်ငံတကာကနေပြီးတော့ယင်းဒီမြုံနယ်မှုတွေရောရှိလာပါပြီလားခင်ဗျ။ဘယ်နိုင်ငံတွေကအဓိကယင်းဒီမြုံနယ်နေပါပြီလဲခင်ဗျ။အ
ခုကတော့ကျွန်တော်တို့ဒီသူသဖြင့်တော့ဒီဟိုတယ်လုပ်ငန်းပေါ့နောက်တစ်ခုကခီးသွွားလုပ်ငန်းပေါ့အဲအဲ့လိုနေရာတွေမှာအဲတော်တော်များများလာတာပေါ့ဒီကိရိယာတော့ဒေတာရင်းကနိုင်ငံတွေဥပမာဗီယက်နမ်နို့ထိုင်းတို့အများကြီးသူတို့လုတ်ချင်တဲ့ခါတွေကိုအများကြီးစုံစမ်းပြီးတော့ဝင်လာတာရှိပါတယ်အခုလို့ဒီရက်ဝေးနိုင်ငံတွေကတော့စုံစမ်းနေသူတို့ဟလာဒီအချက်လက်တွေယူတယ်ပြီးရင်တော့သူတို့လုတ်ကြမှာပေါ့လေဒါမျိုးရှိပ
ါဒီနိုင်ငံတကာယင်းဒီမြုပ်နယ်မှုနဲ့ပတ်သက်လို့ဒေသခံကဘာလက်ခီးတဲ့လုပ်ငန်းလုပ်တဲ့စီးပွားရေးလုပ်ငန်းရှင်တွေကြားမှာစိုးရိမ်မှုတွေရှိတယ်ဆိုပြီးတော့တချို့ပြောတာတွေရှိပါတယ်ပြောတာကတော့နိုင်ငံတကာကသူကအလုံးရင်းနဲ့ယင်းဒီမြုပ်နယ်မှုအများအပြားနဲ့ဝင်လာတဲ့အခါမှာဒေသခံလုပ်ငန်းတွေအပေါ်မှာလွှမ်းခြုံဝါမျိုးသွားတာမျိုးစိုးရိမ်တာမျိုးတွေရှိပါတယ်ဒီပုံမှာရောချူတင်ကာကွယ်တာမျိုးတွေရှိပါသလားခင်ဗျ
အခုပြောမယ်ဆိုရင်တော့ကျွန်တော်တို့ကဒီဟိုတယ်လုပ်ငန်းကြီးတွေပေါ့ဟိုတယ်လုပ်ငန်းကြီးတွေမှာတော့နိုင်ငံတကာကိုကျွန်တော်တို့ကယာကိုင်နှုံးပြေခွင့်ပြုပေးထားတာပေါ့နော်အဲတချို့အခုခီးသွွားလုပ်ငန်းလို့ခီးသွွားလုပ်ငန်းကြတော့ကျွန်တော်တို့ကဒါဒီဟဲ့လားဒီလုပ်ငန်းကြီးတွေမဟုတ်ဘူးယင်းဒီမြုံနှံမှုနေလုပ်တယ်အဲ့ဒါမျိုးကြတော့ကျွန်တော်တို့က 100% မပေးပါဘူးဟဲ့လားသူတို့ဖက်ဆက်ပဲလုတ်ခိုင်းတာရှိပါတယ်အဲ့တော့ဒီလိုဖက်ဆက်လုတ်ခိုင်းတဲ့အတွက်ကိုယ့်လူတွေရေဆုံးရှုံးမှုမရှိပါဘူးဒီလိုလုတ်ချင်းအဖြစ်လဲသူတို့အတွက်အများကြီးအတွေ့အကြုံလဲရတယ်လုပ်ငန်းလဲပို့ပြီးတော့တိုးတက်တယ်ပို့ပြီးတော့လဲအကျိုးရှိတယ်ဒီနေ့ကျွန်တော်တို့တိုင်းသာလုပ်ငန်းရှင်တွေထူထောင်ထားတဲ့ဟိုတယ်တွေမှာနိုင်ငံသား management နဲ့နိုင်ငံသားတွေထားတာကိုအများကြီးရှိပါတယ်ခင်ဗျာဒါလည်းလုပ်ငန်းပို့ပြီးအဆင်ပြေတာပေါ့နောက်တစ်ခုကတော့ခီးသွွားလုပ်ငန်းခီးသွွားလုပ်ငန်းမှာကျွန်တော်တို့တွေဟာဒီခီးသွွားလုပ်ငန်းရင်းနှီးမြှုပ်နှံမှုဒါ retail ပေါ့ဟုတ်လားနော်အနေငယ်ရင်းပြီးတော့လုပ်တဲ့ကိစ္စဖြစ်တဲ့အတွက်ဒါသူတို့ 100% မပေးပါဘူးအဲ့တော့သူတို့ဖက်ဆက်ပေးပြီးလုတ်ခိုင်းတယ်ဖက်ဆက်ပေးလုတ်ခိုင်းတဲ့အခါမှာကျွန်တော်တို့လူတွေကဒီမှာအနည်းဆုံး40ရာရင်လုံးပါနေတဲ့အတွက်သူတို့အတွက်စိုးရင်စရာဘာမှမရှိပါဘူးအကျိုးအမြတ်လည်းပိုရမယ်နောက်ဖိတ်ခေါ်တဲ့အခါဈေးကွက်ကိုရှာတဲ့အခါသူတို့ကလည်းကိုယ့်တဲ့ပို့ပြီးလုံနိုင်ခိုင်းနိုင်တဲ့အခါဒါအကျိုးရှိတာဖြစ်ပါတယ်နောက်ဒီလုံရင်းကန်ရင်နဲ့ပဲဟလာကိုရောကိုယ့်ရဲ့ဝန်တန်းတွေရောဒီအတွေ့အကြုံတွေဟာဒါအများကြီးရမှာဖြစ်တဲ့အတွက်ဒါဘာမှ ဟိုထိခိုက်နိုင်စရာမရှိပါဘူးခင်ဗျဝါမျိုးစရာလည်းအကြောင်းမရှိပါဘူးသူသူရလောက်ကလည်းအကျိုးရနိုင်မဲ့သဘောဖြစ်ပါတယ
်ဟိုတယ်နဲ့ခီးသွားလာရေးလုပ်ငန်းဝန်ကြီးဌာနမှာဥဆောင်ဥရွက်တာဝန်ယူနေတဲ့ကာလအတွင်းဘလို့ရည်မှန်းချက်တွေဘလို့ဥတီချက်ဒီခီးသွားလုပ်ငန်းနဲ့ပတ်သက်လို့ညွှန်မှန်းချက်တွေရှိပါသလဲခင်ဗျ
ခီးသွားလုပ်ငန်းပင်မစီမံကိန်းကို2003အနေနဲ့2020အထိကျွန်တော်တို့မျှော်မှန်းပြီးဆွဲထားတာဖြစ်ပါတယ်အဲ့ဒီ2020မှာကျွန်တော်တို့ရဲ့ရည်မှန်းချက်ကတော့ခီးတဲ့9တန်းရမယ်အမျိုးသားဝင်ငွေအနေနဲ့ဟလာဒီ10 billion ပေါ့လေနော် 10 billion 10 billion ကျော်ရမယ်ဆိုပြီးမှန်းထားတာရှိပါတယ
်အခက်အခဲတွေဒီနေ့ဟောဘာတွေကိုကြိုပြီးတော့လက်ထားပါလဲခင်ဗျအဲ့လိုစိန်ခေါ်မှုတွေရှိပါလဲခင်ဗျ
အဲ့ဒါကတော့ကျွန်တော်တို့အခုလုပ်ပြီးဆိုတဲ့အခါမှာပထမအဦးဆုံးကတော့ခီးသွားလုပ်ငန်းလူလူချင်းဆက်ဆံပြီးလုပ်ရတဲ့ကိစ္စဖြစ်တဲ့အတွက်ဝန်ဆောင်မှုပေးရတဲ့လုပ်ငန်းဖြစ်တဲ့အတွက်ကျွန်တော်တို့ဒီဝန်ဆောင်မှုဒီအရေးအသွေးတိုးတက်ဖို့ပေါ့လူရင်းအားအရင်းမြစ်ဖွံ့ဖြိုးတိုးတက်ဖို့ပေါ့နောက်ခီးသွားလုပ်ငန်းဆိုင်ရာပညာရပ်ကိုတီကျွမ်းနားလည်ဖို့ပေါ့ဒါတွေကိုကျွန်တော်တို့အခုနိုင်ငံခြားအကူအညီနဲ့ဆောင်ရွက်နေတာဖြစ်ပါတယ်အဲဒါဟာအဲကျွန်တော်တို့အတွက်အဓိကပဲဖြစ်ပါတယ်နောက်တစ်ချက်ကတော့အခြေခံစောင့်အုံတွေဖွံ့ဖြိုးတိုးတက်လာဖို့ပေါ့ဒါတွေလည်းအခုကျွန်တော်တို့တစင်ရင်တစင်ရင်လုပ်နေတဲ့အတွက်ဒါဆင်ပြေသွားမှာပါခင
်အခုဝင်ကြီးဒီဝါရှင်တန် DC ကိုရောက်တဲ့အချိန်မှာဒီနိုင်ငံတကာအဖွဲ့အစည်းတွေအထူးသဖြင့်နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံတယ်လို့ကျွန်တော်သိရပါတယ်ဒီနိုင်ငံတကာငွေကြေးအဖွဲ့အစည်းတွေကရောမြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းတိုးတက်လာအောင်အတွက်ဘယ်လိုနေရာတွေကကူညီပေးဖို့အစီအစဉ်ရှိပါသလဲခင်ဗ
ျကျွန်တော်တို့ဒီကဘာပန်အဖွဲ့အစည်းတွေနောက်တစ်ခါဒီနိုင်ငံတကာငွေကြေးထောက်ပံ့နဲ့အဖွဲ့တွေပေါ့လေနောက်အဲ့ဒါမျိုးအဖွဲ့တွေနဲ့ကျွန်တော်တွေ့ခင်ရတာပေါ့လေအဲ့လိုရပြီးတဲ့အခါမှာကျွန်တော်တို့ဟိုခီးသွွားလုပ်ငန်းဆိုင်ရာဖွံ့ဖြိုးတိုးတက်ဖို့အတွက်ဘလို့ထောက်ကူပြုလုပ်ငန်းတွေလုပ်ပေးနိုင်မယ်ဆိုတာကိုသူတို့ ਨੇ ဆွေးနွေးကြတာပဲဖြစ်ပါတယ်
။လောလောဆယ်တော့တိတိကျကျဘလို့ကူညီဆိုတာမျိုးပြောတာမျိုးရှိပါ့မလ
ား။အဲဒါကတော့ကျွန်တော်တို့ကဆွေးနွေးတဲ့အပေါ်မှာတော့ရလာတော့ရှိတယ်။သို့တော့ဒါလက်တွေ့လုပ်ဖို့ကတော့ကျွန်တော်တို့ဆက်လုပ်အောင်ပါပေါ့လေ။ဒါလေးတွေရှိပါလား
။ပြီးခဲ့တဲ့ရက်ပိုင်းတွေဝါရှင်တန်မြို့တော်ကိုရောက်လာခဲ့တဲ့မြန်မာနိုင်ငံဟိုတယ်နဲ့ခီးသွွားလာရေးလုပ်ငန်းဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးထေးအောင် VOA ကိုပြောပြသွားခဲ့တာပါ။ကျွန်တော်သိထားဦးပါခင်ဗျာ။Thank you.